ဟုတ်ကဲ့ဒီတိန်အစိုးရရဲ့အခုလိုရေးယူညင်ညာမှုရဲ့ထူးခြားပုံပေါ်ဒီတိန်ခြေဆိုင်မြမတာဝန်ခံမှုစီမံချက် MAP အဖွဲ့ရဲ့ဒါရိုက်တာနဲ့ BBC သတင်းတော်ဟောင်း Christopher Gannes က
We welcome both those moves by the UK government. These are extremely important.
ကျွန်တော်တို့အနေနဲ့ဒီဒီတိန်အစိုးရရဲ့ပိတ်ဆို့တန်ခတ်မှုတွေကိုကြိုဆိုပါတယ်။ဒါတွေကနိုင်ငံတကာတရားခုံရုံး ICJ ကမြန်မာအမှုအတွေ့အထောက်အကူပြုတာအပြင်ဒီတန်ခတ်လိုက်တဲ့ကုမ္ပဏီတွေကတခုကအာဏာရှင်ရဲ့သားကိုယ်တိုင်ပိုင်နာတခုပါနေတာမို့တကယ်ကိုအရေးပါပါတယ်။ဒါပေမဲ့ဗြိတိန်အစိုးရအနေနဲ့နောက်ထပ်ပေါ်လုံးတင်တာကဒီတာဝန်ယူတာဝန်ခံမှုတကယ်ရနိုင်ဖို့အတွက်ပေါ့နော်။ဘာလို့လဲဆိုတော့ဒီတာဝန်ခံမှုနဲ့ဆိုင်တာတွေမထက်ထားရင်အခုနောက်ထပ်ရေးရမှုတွေအပေါ်မေးခွန်းထုတ်စရာတွေဖြစ်လာတယ်လေ
။ဒီပေါ်ဒီတိန်အခြေဆိုင်မြန်မာရင်းကြဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကလည်း
UK ကြီးညာချက်ပေါ်တော့ဒီ ICJ International Court of Justice ကဘာတရားရုံးမှာဂမ်ဘီယာကတရားစွဲထားတဲ့အမှုမှာသူတို့ပါဝင်ပြီးတော့ support လုပ်မယ်ဆိုတဲ့ဟာကြီးကတော်တော်လေးကိုကောင်းတဲ့လက္ခဏာတစ်ခုပါကြိုဆိုပါတယ်။ဘာဖြစ်လို့လဲဆိုတော့ UK ဒီ Security ကိုလက်ထောက်ကလုံရှင်ကောက်စီမှာ pen holder အနေနဲ့မြန်မာနိုင်ငံအတွက်ရှိနေတဲ့အတွက်ရူဟင်ဂျာအရေးမကဘူးမြန်မာနိုင်ငံအရေးမှာပေါ့နော်တော်တော်လေးကိုရှေ့ဆက်ပြီးအရေးပါတဲ့အခက်အခဲတခုမှရှိနေမယ်လို့ကျွန်တော်ထင်တယ်
ဆရာအပြင်အမေရိကန်မှာဥပဒေမဟာပွဲရထားသူလူခွင့်ရင်းနဲ့ရူဟင်ဂျာရေးလှုပ်ရှားသူမတ်ဝဝေနုကလည်
း UK နဲ့ US ကနေပြီးတော့ဒီနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်တွေအထူးသဖြင့်ကျွန်တော်တို့ဒီရူဟင်ဂျာ genocide remembrance day ပွဲမှာလာပြီးတော့ပြောဆိုထားတဲ့ကြေညာချက်တွေဟာရူဟင်ဂျာတွေအတွက်ကိုကျွန်တော်တို့နိုင်ငံလုံးအတွက်ပါအမတန်မှအရေးပါတဲ့เนาะ UK ကဆိုလို့ရှိရင် ICJ case မှာသူတို့ join မယ်လို့အခုကြေညာလာကျွန်တော်တို့အတည်ပြုလိုက်တာပေါ့เนาะကျွန်တော်တို့ဓမျိုးဖြစ်လာဖို့တိုက်တွန်းတာတော်တော်လေးကြာပါပြီ။နောက် US ကကျတော့ICC ကို US ဟာဆိုလို့ရှိရင် ICC နဲ့ပတ်သက်ပြီးအရင် sensitive ဖြစ်တဲ့နိုင်ငံတစ်ခုဖြစ်ခဲ့တယ်ပေါ့နော်အရင်တော့ဆိုရင် ICC ကိုလွှဲပြောင်းဖို့ကိစ္စထောက်ခံဖို့မပြောနဲ့ ICC လို့တော့ US ရှိမှသုံးလို့မရဘူးအဲ့လိုသုံးရင်တောင်မှကျွန်တော်တို့နဲ့စကားမပြောတော့တဲ့ပုံစံမျိုးထိရင်ဖြစ်သွားတဲ့ဟာမျိုးပေါ့နော် very sensitive ဖြစ်တဲ့အဲဒီလိုမျိုးနိုင်ငံကတောင်မှပြီးတော့ဒီကမ္ဘာမှာလက်ရှိထိပါဝါရှိဆုံးနိုင်ငံက ICC မှာနောက် US Security Council မှာလည်းသူတို့နှစ်နိုင်ငံလုံးဟာဆိုလို့ရှိရင်permanent အမြဲတမ်းဖွဲ့ဝင်နိုင်ငံတွေဖြစ်ပြီးတော့အခု ICC ကို US ကထောက်ခံတယ်ဆိုလို့ရှိရင်စစ်တဲ့ကျူးလွန်မှုတွေအတွက် ICC ကိုလွှဲပြောင်းပေးနိုင်ဖို့ကိစ္စကို UN Security Council မှာဆွေးနွေးမှုတွေပုံမအားကောင်းလာလိမ့်မယ
်အဲ့ဒါဒီ Facebook မှုတွေမှာတာဝန်ယူတာဝန်ခံမှုပါဖို့ဘယ်လိုရည်ရွယ်မှုတွေနောက်ထပ်လုပ်တင်တာကိုလည်း Christopher Gannes က
The British government can make a unilateral referral to the ICC the international
ဗြိတိန်ဆိုရအနေနဲ့မြန်မာအမှုကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုတစ်ဖက်သက်လွှဲပေးဖို့လုပ်နိုင်ပါတယ်ဒီ ICC ခုံရုံးကလူတဦးချင်းစီကိုဆွဲဆိုထားတာဖြစ်ပြီးလက်ရှိ ICJ နိုင်ငံတကာတရားရုံးကတော့နိုင်ငံကိုသာဆွဲတာပါဒါမျိုးကချက်ချင်းလုံနိုင်ပြီးမြန်မာနိုင်ငံမှာအာဏာသိမ်းပြီးကြတဲ့ကဖြစ်ပျက်လာတာတွေအပေါ်စုံစမ်းစစ်ဆေးဖို့တောင်းဆိုနိုင်ပါတယ်။နောက်ကုလသမဂ္ဂလူညွန့်ရေးကောင်စီမှလည်းဗြိတိန်ကအမှုစပြင်ဆင်ရေးဆွဲနိုင်တဲ့နိုင်ငံဖြစ်တာမို့ပုံမှန်လေးလေးနဲ့တန်တမာဆန်ဆန်ပြောရရင်အဲ့ဒီမှာပြင်းပြင်းထန်ထန်တွန်းလှုပ်တဲ့မှတ်တမ်းမရှိသေးချိန်မှာမြန်မာအရေးကိုမဲခွဲဖို့တင်လိုက်တင်ပါတယ်။ ICC ကိုမြန်မာအမှုတင်ဖို့လူညွန့်ရေးကောင်စီမှမဲခွဲတာမျိုးဖြစ်စေချင်ပါတယ်။ဒါကိုတရုတ်နဲ့ရုရှားကတော့ဗီတိုသုံးကန့်ကွက်မှာကိုလည်းတိထားပါလေဒါပေမဲ့အ ਨੇ ဆုံးတော့မြန်မာကိစ္စအလုံးကြီးကောင်စီကိုရောက်သွားပြီးတရုတ်နဲ့ရုရှားကအထွေထွေညီလာခံမှာလူမျိုးရုံးတပ်ဖြတ်နေတဲ့စစ်ကောင်စီကိုထောက်ခံပေးတာတွေအတွက်လူသိရှင်ကြားဖြည့်ရှင်းချက်ပေးလာရတော့မှာပါ။
ဒါအပြင်ဒီထိန်ဆိုရအနေနဲ့နောက်ထပ်လွယ်လွယ်လေးနဲ့မြန်မြန်ရှင်းရှင်းလေးလုပ်နိုင်တာကိုလည်း Christopher Gannes ကပဲ
Another thing the British government could do is to kick out the Burmese
ကခုကဗြိတိန်ဆိုရလုပ်နိုင်တာကမြန်မာစစ်တပ်မှုကိုလန်ဒန်ကနေမောင်းထုတ်လိုက်ဖို့ပါ။ဒီရင်တန်အမအစ်င့ကနေရှော့ထားတဲ့မြန်မာဆိုင်ရာဗြိတိန်ယာယီတာမှုကြီးကိုတောင်းမြန်မာဘက်ကပြည်ဝင်ဝင်ပိတ်ထားတာလေကျွန်တော်တို့ဘက်ကလည်းစေအုပ်စုကထောက်ပံ့ထားတဲ့ဒီစစ်တပ်မှုကိုကျွန်တော်တို့ရဲ့တန်ဖိုးရှိတဲ့လန်ဒန်မြေပေါ်မှာဘာလို့ဆက်တီးခံထားပေးရမှာလဲ
တကယ်တော့မြန်မာနိုင်ငံမှာဒီမိုကရေစီရေးလှုပ်ရှားသူတွေအပေါ်ပုံမှန်ဖိနှိပ်မှုတွေစစ်ကောင်စီကလှုပ်လာပြီးအထူးသဖြင့်တည်တဲ့စီရင်မှုနောက်ပိုင်းမှာနိုင်ငံတကာဘက်ကလည်းဆွေးနွေးဖို့လမ်းမမြင်တော့ပဲဖိအားပေးမှုတွေဒါပုံများလာနိုင်တယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင်ဗျ